ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအတွက်အကူအညီပေးရေးအဖွဲ့အစည်းတွေလိုအပ်နေတဲ့
ဒီရန်ပုံငွေအမေရိကန်ဒေါ်လာ86တန်းနဲ့က၄၃ရာခိုင်နှုန်းကိုလက်ခံရရှိပြီးဖြစ်ကြောင်းကုလသမဂ္ဂကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်မှပြောသွားပါတယ်။အပြည့်စုံကိုကိုစော်ဝင်းလိုင်ကဆက်ပြီးတော့ပြောပြမှာပါရှင်။ဩဂုတ်လ29ရက်နေ့ကရခိုင်ပြည်နယ်အတွင်းတကြောပြန်ဖြစ်ပေါ်ခဲ့တဲ့ပြစ်ပကတွေကြောင့်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒ
ာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်အကူအညီပေးအဖွဲ့အစည်းတွေအနေနဲ့ဒုက္ခသည်80ရာခိုင်နှုန်းအတွက်ဆန္ဒရိက္ခာတွေထောက်ပံ့ပေးနိုင်ပြီးနေစရာတဲတွေနဲ့ကျန်းမာရေးဆောင်ရှောက်မှုစတဲ့ဒုက္ခသည်တွေလိုအပ်တဲ့ထောက်ပံ့ရေးပစ္စည်းအများအပြားရရှိနိုင်ရေးအတွက်လည်းအရှင်မြင့်လှုပ်ဆောင်နေတယ်လို့ပြောပါတယ်ဒါပြင်ဒုက္ခသည်တွေလိုအပ်တဲ့ပမာဏလိုအကူအညီပေးအဖွဲ့အစည်းတွေကတောင်းဆိုထားတဲ့အကူအညီတွေရဲ့ထက်ဝက်နီးပါးကိုလည်းလက်ခံရရှိပြီးဖြစ်ကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်
As of this morning, aid agencies have received 43% of the $77 million appealed in the initial response plan. However, the scale of the emergency...
ဒီနေ့မနေ့ချင်းချီကနဦးလိုအပ်တဲ့အကူအညီဖြင့်ကူညီပေးအဖွဲ့အစည်းတွေကတောင်းဆိုထားတဲ့အမေရိကန်ဒေါ်လာ89တန်းနဲ့က43ရာခိုင်နှုန်းကိုလက်ခံရရှိထားပါတယ်။ဒါပေမဲ့လိုအပ်တဲ့ရေးပေါ်ကူညီပမာဏဟာထင်တာထက်ပိုပြီးတော့များနေပါတယ်။
ဒါကြောင့်လည်းအကူအညီပေးရေးအစီအစဉ်တွေကိုပြန်ပြင်ရေးဆွဲလှုပ်ဆောင်နေတာမှာအကူအညီလိုအပ်တဲ့လူပေါင်းတိတ္တမ2တန်းအတွက်ငွေကြေးပမာဏအားဖြင့်ဒေါ်လာ1200အထိရှိနိုင်တယ်လို့လည်းစတီဖန်ဒူဂျာရစ်ကပြောပါတယ်။အဲ့ဒီအကူအညီလိုအပ်တဲ့သူတွေထဲမှာအခုအသေးရောက်လာကြသူတွေအပြင်အရင်ကရောက်နေကြပြီးသူတွေနဲ့ဒုက္ခသည်တွေရောက်နေတဲ့နေရာတွေကဒေသခံတွေအတွက်ပါပါဝင်ကြောင်းလည်းဒူဂျာရစ်ကပြောပါတယ်။အကူအညီပေးရေးလုပ်ငန်းတွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရရဲ့အကူအညီဆောင်ရွက်မှုနဲ့ပတ်သက်လို့လည်းStephen Dujarric ကအခုလိုဆက်ပြောပါတယ
် Humanitarian partners continue to be grateful for this role being played by the people and government of Bangladesh the government has deployed the army to support aid
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့သူတို့အခေါ်ရိုဟင်ဂျာဒုက္ခသည်ကလေးငယ်ထောင်ပေါင်းများစွာနဲ့သူတို့မိသားစုတွေအတွက်ရေးပေါ်အကူအညီတွေဒါကာမြို့တော်ကိုရောက်သွားပြီဖြစ်ကြောင်းကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF အဖွဲ့ကတင်းငွေနေ့မှာပြောပါတယ်ဒီတော့တွင်ရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့အတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်အနေနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကိုအခုသတင်းပတ်အတွင်းအစည်းအဝေးခေါ်ယူပြီးရှင်းလင်းတင်ပြဖို့ဆွီဒင်အမေရိကန်ပြည်ထောင်စုဗြိတိန်ပြင်သစ်အီဂျစ်စင်နီဂေါကာဇက်စတန်စတဲ့9နိုင်ငံကစက်တင်ဘာလ22ရက်နေ့ကတောင်းဆိုခဲ့ကြပါတယ်ဒါပေမဲ့အဲ့ဒီတောင်းဆိုချက်အတိုင်းလှုပ်ဆောင်ဖို့ရှိမရှိဆိုတာအတွင်းရေးမှူးချုပ်အနေနဲ့မဆုံးဖြတ်ရသေးဘူးလို့အတွင်းရေးမှူးချုပ်ယုံပြောခွင့်ရက VOA ကိုပြောပါရခင်ဗျာ